ဒီခံပြည်နယ်မြောက်ပိုင်းဒေသကရိုဟင်ဂျာမွတ်စလင်တိုင်းနဲ့ချီပြီးဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခဲ့ရပြီးနောက်အဲဒီဒေသတွေမှာမွတ်စလင်မဟုတ်သူတွေပြန်လည်အခြေချနေထိုင်လာကြပါတယ်။မွတ်စလင်တွေမရှိတော့တဲ့ကျေးရွာတွေမှာပြန်လည်တည်ဆောက်ရေးလုပ်ငန်းတွေကလူမှုအတိုင်းအဝိုင်းအားလုံးအတွက်ဖြစ်တယ်လို့မြန်မာအာဏာပိုင်တွေကခုခံပြောဆိုနေပါတယ်။ AFP သတင်းပေါ်အခြေခံပြီးမတ်တင်ဂီထက်ကပြောတတ်မှာပါ
။တခါကရိုဟင်ဂျာမွတ်စလင်တွေအခြေချခဲ့ကြတဲ့ဇခန့်ကြီးနယ်မြောက်ပိုင်းကပြန်လည်အခြေချစခန်းတွေတခုအဝင်မှာတော့ဗုဒ္ဓဘာသာသာသနာအလံကိုနှိမ့်ထူထားပါတယ်။ရိုဟင်ဂျာမွတ်စလင်တွေတိတ်နေချီပြီးဒေသတွင်းကနေထွက်ပြေးကြရပြီးနောက်မှာဇခန့်တိုင်းရင်းသားတို့ကအဲ့ဒီနေရာကိုရှေ့ပြောင်းအခြေချလာတာဖြစ်ပါတယ်။ဇခန့်ကြီးနယ်တောင်ပိုင်းတန်တွဲမြို့နယ်ကနေပြောင်းရွှေ့လာသူမတ်ချစ်ဆန်အိမ်ကတော့အခုလိုပြောပါတယ
်။နာခဲ့ဖို့စီစဉ်ပြီးပေါ့။ကြောက်လည်းကြောက်ပါတယ်ကလာတယ်။ဟုတ်ပါ။အ
ဲ့တော့အခုသူတို့မရှိဘူးဆိုလို့ပြန်မိမယ်ဆိုပြီးတော့လာတာပေါ့
။သူတို့မရှိတော့ဘူးဆိုတော့ဒီမှာမျိုးတွေအစီအစဉ်လက်ပြမတ်ဆုံးပြရတယ်။ကိုလည်းနေချင်တဲ့စိတ်နဲ့ရှိတယ်
။ရိုဟင်ဂျာတိတ်နေချီပြီးဘင်္ဂလားဒေ့ရှ်နဲ့ထွက်ပြေးသွားကြတာကြောင့်လိမ့်လက်သွားတဲ့ဒေတာတွင်းကကြေးရွာတွေမှာမြန်မာအစိုးရကပြန်လည်တည်ဆောက်ရေးလုပ်ငန်းတွေကိုအကြီးအကျယ်ဆောင်ရွက်လာတာပါအခွင့်အရေးလှုပ်ရှားမှုအဖွဲ့ကြီးကတော့ဒီလိုရက်ကရိုဟင်ဂျာတွေရဲ့သဘောဆန္ဒမပါဘဲသူတို့ရဲ့ဘိုးစဉ်ပေါင်းဆက်ညီမတခြားသူတွေနဲ့အစားထိုးဖို့လုံခြုံရေးကိုပို့ပြီးတော့တင်းကျပ်ဖို့ကြိုးစားတဲ့လုပ်ရက်လို့ပြောဆိုရှုတ်ချထားပါတယ်မြန်မာအာဏာပိုင်တို့ကတော့ဖွံ့ဖြိုးရေးလုပ်ငန်းတွေကလူမှုအတိုင်းဝိုင်းအလုံးအကျိုးခံစားရမှာဖြစ်တယ်လို့ခြေပပါတယ်။မောင်တော်မျိုးနဲ့အုတ်ချုပ်ရေးမှုဥမြင့်ခိုင်ကတော့အခုလို့ပြောပါတယ်
။ပထမကဇွားရီရစီးစနစ်မချခဲ့ဘူး။စနစ်မချခဲ့ဘူး။ဇွားရီတည်ခဲ့တာနှစ်ပေါင်းဆက်သူတို့ဆယ်ကလေးကြာကလေးရှိပါဘူး
။မြန်မာနိုင်ငံတွင်းမှာဘိုးစင်ပေါင်းဆက်နေထိုင်လာခဲ့ပေမဲ့ရိုဟင်ဂျာမွတ်စလင်တွေကိုနိုင်ငံသားအဖြစ်အစိုးရအဆက်ဆက်အတိအမှန်မပြုသလိုခီးသွားလာခွင့်ကိုလည်းကန့်တပိတ်ပင်ထားတာပါအခုဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးခဲ့ကြတဲ့တိတ်နေချီတဲ့ရိုဟင်ဂျာတွေကျန်လည်လက်ခံရေးအတွက်မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတို့သဘောတူထားပေမဲ့လုပ်ငန်းစဉ်ကနှောင့်နှေးနေပါတယ်ထောင်နေချီတဲ့ရိုဟင်ဂျာတွေကတော့မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံနယ်နိမိတ်ရင်းပေါ်ကမြန်မာပိတ်ညှိနေကြတာပါရိုဟင်ဂျာဒုက္ခသည်စခန်းရဲ့ခေါင်းဆောင်ဘီလ်မိုဟာမက်ကတော့သူတို့ကဘင်္ဂလီတွေမဟုတ်ဘူးဆိုပြီးပြောပါတယ
် No intention enter Bangladesh we are not Bangali
ကျွန်တော်တို့ကတော့ဘင်္ဂလားဒေ့ရှ်ကိုမသွားပါဘူးကျွန်တော်တို့ကဘင်္ဂလီတွေမဟုတ်ပါဘူးကျွန်တော်တို့ကမြန်မာနိုင်ငံသားတွေပ
ါမြန်မာနိုင်ငံမှာတော့ဒီလူတွေဟာရိုဟင်ဂျာဆိုတာကိုအတိအမှန်မပြုဘဲဘင်္ဂလားဒေ့ရှ်ဘက်ကနေခိုးဝင်တဲ့ရွှေ့ပြောင်းတွေအဖြစ်ဘင်္ဂလီလို့ပဲခေါ်ကြတာပါရိုဟင်ဂျာရေးကိုအဓိကထားတဲ့ဒီမိုကရေစီနဲ့လူ့အခွင့်အရေးပါတီရဲ့အတွင်းရင်းမှုကိုကျော်စိုးအောင်ကတော့အခုလို့ပြောပါတယ
်။ချင်းချောက်မှုလည်းရှိတယ်။ချင်းချောက်မှုလည်းရှိတယ်။ဟိုတိုက်ခိုက်မှုလည်းရှိတယ်။ဒါတွေကိုတော့ကြော်သွားပြီးသူငွေရင်းတွေကိုမဆုံးပတ်ချင်တာ။အများကြီးရှိတယ်
။ဘင်္ဂလားဒေ့ရှ်ဘက်ထွက်ပြေးကြတဲ့ရိုဟင်ဂျာတွေကိုစီစစ်ပြီးပြန်လည်လက်ခံရေးအတွက်မြန်မာနဲ့ဘင်္ဂလားဒေ့ရှ်နှစ်နိုင်ငံကြားသဘောတူညီချက်ကလည်းကြန့်ကြာနေပြီးအခုချိန်ထိတရောက်မှပြန်မလာနိုင်သေးပါဘူး။ဒါပေမဲ့တချင်းကသူတို့နေထိုင်ခဲ့ကြတဲ့နေရပ်တွေမှာတော့အရင်လိုမဟုတ်တော့ဘဲဖွံ့ဖြိုးရေးလုပ်ငန်းတွေတွင်တွင်ကျကျဆောင်ရွက်နေကြပါလေရှင်